င်္ဂလီအနွယ်ဝင်ရခိုင်မွတ်စလင်တွေဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခုလုံတဲ့ကိစ္စကိုအိန္ဒိယဝန်ကြီးချုပ်မိုဒီမကြာမီကမြန်မာပြည်ကိုလာရောက်စဉ်ပြောဆိုခြင်းမရှိတဲ့အတွက်ဘင်္ဂလားဒေ့ရှ်မီဒီယာလောကမှာအတော်လေးမကြေမနက်ဖြစ်သွားပါတယ်။လူဦးရေ165ဆန်းရှိပြီးရှမ်းပြည်နယ်လောက်တောင်မကျဉ်ဝင်းတဲ့ဘင်္ဂလားဒေ့ရှ်မှာလူနေမှုကျတဲ့တဲ့အတွက်နေဆက်ချင်းဆက်နေတဲ့ပြည်နယ်တွေကိုဘင်္ဂလီမွတ်စလင်တွေဥပဒေမဲ့တဖြည်းဖြည်းဝင်ရောက်နေတာကြားလာပါပြီ။ဝန်ကြီးချုပ်မိုဒီရွေးကောက်ပွဲစည်းရုံးရေးဆင်းနှုန်းကလည်းဘင်္ဂလားဒေ့ရှ်ကဥပဒေမဲ့ဝင်လာသူတွေကိုပြန်ပို့မယ်လို့ကတိပေးခဲ့ပါတယ်။ဒါပေမဲ့အရင်အစိုးရတွေလိုပဲမိုဒီအစိုးရဟာဥပဒေမဲ့ဝင်လာတဲ့ဘင်္ဂလီပြည်ထနာကိုမဖြေရှင်းနိုင်သေးပါဘူး။ဥပဒေမဲ့ဝင်လာသူအဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားတဲ့ဘင်္ဂလီမွတ်စလင်တွေဟာအိန္ဒိယပြည်သားဘင်ဂေါ်နေရာနဲ့ခွဲခြားရတာခက်ခဲတဲ့အတွက်နေဆက်ကပြန်ပို့ဖို့စီစဉ်တာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံတဲ့အခါမှာပြဿနာဖြစ်ရပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကပ်နေတဲ့အာဆန်ပြည်နယ်မှာဆိုရင်ဒေသခံတိုင်းရင်းသားတွေဟာလူနည်းစုဘဝရောက်တော့မယ်အခြေအနေရှိနေပါတယ်။ဘင်္ဂလီစိတ်ဝင်ထိုးပေါက်မှုကိုစတင်တဲ့ပြည်သူလှုပ်ရှားမှုတောင်အာဆန်ပြည်နယ်မှာရှိလာပါတယ်။
အာတံပြည်နယ်ခရိုင်တချို့မှာဘင်္ဂလီမွတ်စလင်ဦးရေ80ရာခိုင်နှုန်းရှိပြီးခရိုင်တိုင်းလူလူမှာ40ရာခိုင်နှုန်းကဘင်္ဂလီဖြစ်နေလို့ဥပဒေမဲ့ဝင်ရောက်သူကိုအရေးယူဖို့နိုင်ငံရေးပါတီတွေမပြောရဲမဆိုရဲဖြစ်နေကြပါတယ်။ဥပဒေမဲ့ဝင်ရောက်သူစန့်ကျင်ရေးအာတံလူထုလှုပ်ရှားမှုနဲ့အာတံလက်နက်ကိုင်လှုပ်ရှားမှုရှိလာတဲ့အတွက်အာတံပြည်သူစန္ဒကိုလေးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နဲ့ချန်စီယိုကာတာဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ရပါတယ်ကီလိုမီတာ4000ကျော်ရှိပြီးလူနေထူထပ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ကိုချန်စီယိုကာယုံနဲ့ပြဿနာပြီးသွားတာမဟုတ်ပါဘူးနယ်စပ်80ရာခိုင်နှုန်းကိုအမြင့်10ပေရှိတဲ့တန်ဆူးယိုချန်စီယိုနဲ့ကာထားပြီးတချို့နေရာမှာလျှက်စစ်တပ်လွှတ်ထားပါသေးတယ်ဒါပေမဲ့ဥပဒေမဲ့ဝင်လာတဲ့ဘင်္ဂလီကိုမတားဆီးနိုင်ပါဘူး
နောက်ထောင်တက်ကစားပြီးဆင်းနေအတွင်းမှာဥပဒေမဲ့ခိုးဝင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား900ကျော်ကိုအိန္ဒိယနေဆက်ကင်းအဖွဲ့ကပြစ်တက်လိုက်ကြောင်းသိရပါတယ်။တချို့ကလည်းနေဆက်တာဝန်ခံကိုလက်ထိုးပြီးဝင်ထွက်နေကြပါတယ်။အာသမာဘင်္ဂလီပြည်ထနာရှိသလိုရခိုင်ပြည်နယ်မှာလည်းရှိပါတယ်။ရခိုင်ပြည်နယ်မှာလူဦးရေ3000ကျော်ရှိတာကိုတကောင်စီရဲ့မှဖော်ပြပြီးဘင်္ဂလီလူမျိုးကရိုဟင်ဂျာအမည်သုံးတဲ့ပြည်ထနာကြောင့်ဖရင်မကောက်နိုင်တဲ့လူဦးရေ1,900ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ကလူဦးရေ3,000+ဟာဘင်္ဂလီအနွယ်ဝင်မွတ်စလင်တွေဖြစ်နေပါတယ်။1948ကမောင်တော်နဲ့ဘူဒီတောင်မှာဘင်္ဂလီမွတ်စလင်3,000ရှိတယ်လို့အစိုးရစည်းရင်းမှာဖော်ပြတာမို့အနှစ်60မှာဘင်္ဂလီမွတ်စလင်5ဆတိုးလာတာဖြစ်ပါတယ
်။လူဦးရေရှန်ထွက်နေတဲ့ဘင်္ဂလားဒေ့ရှ်ဟာအိန္ဒိယနိုင်ငံတွေကိုထွက်သွားတဲ့ဘင်္ဂလီကိုပြန်ခေါ်တဲ့ထုံးစံမရှိပါဘူး။အိန္ဒိယကိုဥပဒေမဲ့ဝင်တဲ့ဘင်္ဂလီဥယေတိမ့်တန်းချီနေပေမဲ့ပြန်ပို့ခံရသူကယာကနန်းလောက်သာရှိပါတယ်။မြန်မာပြည်ကထွက်ပြေးလာတဲ့ရခိုင်ဘင်္ဂလီကိုမြန်မာပြည်သားလို့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပါတယ်။စည်ရင်းမလောက်ရသေးတဲ့ရခိုင်ဘင်္ဂလီတိမ့်ချီရှိနေပါတယ်။ဒီလူတွေကိုစည်ရင်းလုပ်ပြီးမြန်မာနဲ့အခြားနိုင်ငံတွေမှာနေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကရွေးရပါတယ်နိုင်ငံသားအဖြစ်လက်ခံဖို့စိတ်မကူးပါဘူးလူမှုရေးအကူအညီပေးဖို့သာရွေးရတာပါဘင်္ဂလားဒေ့ရှ်တောင်ပိုင်းသားနဲ့ရခိုင်ဘင်္ဂလီဟာလူမျိုးရောဘာသာစကားရောကွဲပြားခြားနားမှုမရှိသလောက်မို့နိုင်ငံသားမဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်လူအဖွဲ့အစည်းမှဝင်ဆန့်နေကြပါတယ
်သူတို့ကိုသူတို့ရိုဟင်ဂျာလို့ရည်ညွှန်းပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်တွေကိုဒုက္ခတဲ့အဖြစ်ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပြီးဒီပြဿနာကိုကုလသမဂ္ဂ OIC အစ္စလာမ်အဖွဲ့နဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေမှတင်ပြဖို့2014 policy စာတမ်းမှာဖော်ပြပါတယ်။ရခိုင်ဘင်္ဂလီကိစ္စကိုဒေသဆိုင်ရာနဲ့နိုင်ငံတကာပြဿနာဖြစ်လာအောင်လုပ်ပြီးဗမာအစိုးရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ကရည်ရွယ်ပါတယ်။ရခိုင်ဘင်္ဂလီနဲ့ဘင်္ဂလားဒေ့ရှ်ဘင်္ဂလီကိုခွဲခြားဖို့ခက်ခဲတာမို့ရိုဟင်ဂျာဒုက္ခတဲ့အမိခံပြီးအနောက်တိုင်းမှာနိုင်ငံရေးခလုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥယီလေတိုးပွားနေပါတယ်။အခုလောလောဆယ်တော့အိုးအိမ်မဲ့ဖြစ်နေတဲ့ရခိုင်ဘင်္ဂလီတွေအတွက်ရခိုင်ပြည်နယ်ထဲမှာအပြည်ပြည်ဆိုင်ရာလုံခြုံရေးဇုံတည်ဆောက်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကကြိုးပမ်းနေပါတယ်။ ကုလသမဂ္ဂကကြီးကြပ်ကိုကယ်ပြီးတိဆောက်နိုင်အောင်နိုင်ငံကြီးတွေကိုစည်းရုံးနေပါတယ်။လူရေရှမ်းထွက်နေတဲ့ဘင်္ဂလားဒေ့ရှ်ဟာထွက်ခွာပြီးသားဘင်္ဂလီကိုပြန်လည်လက်ခံဖို့စိတ်ကူးပုံမရပါဘူး။ဒါကြောင့်ရခိုင်ပြည်နယ်မှာဘင်္ဂလီလုံခြုံရေးဇုံကိုအပြည့်အစုံအကူအညီနဲ့တိဆောက်ဖို့ကြိုးပမ်းနေတာဖြစ်ပုံရပါတယ်ခင်ဗျာ။